ဒီသတင်းပတ်ထဲမှာအမေရိကန်လွှတ်တော်စီဝေးဝဲတွေမရှိဘဲနားနေပေမဲ့ဝါရှင်တန် DC နိုင်ငံရေးလောကမှာတော့ထုံးစံအတိုင်းငြိမ်သက်နေတယ်ရဲ့လို့တော့မရှိပါဘူး။အထူးသဖြင့်ဒီသတင်းပတ်တွင်မှာအမေရိကန်ဗဟိုတရားလွှတ်တော်ချုပ်မှာတမိုင်းဝင်ကြားနာမှုနှစ်ခုရှိနေတဲ့အတွက်တရားလွှတ်တော်ချုပ်ရုံးရှိမှာဒီကြားနာပွဲကိုကိုယ်တိုင်ဝင်ရောက်နားထောင်နိုင်ရေးတန်းစီနေတဲ့သူတွေစနေတနင်္ဂနွေလောက်ကတည်းကရှိနေကြသလိုသတင်းမီဒီယာတွေမှာလည်းဒီအကြောင်းကိုပဲအသားပေးဆွေးနွေးနေကြတာကိုတွေ့ရပါတယ်။
Our journey is not complete until our gay brothers and sisters are treated like anyone else under the law.
လိန်တူစုံမဲ့တဲ့ကျွန်တော်တို့ရဲ့မောင်နှမသားချင်းတွေဥပဒေနဲ့အညီတခြားသူတွေနဲ့ဒန်းတူအခွင့်အရေးမရသေးရကျွန်တော်တို့ရဲ့ခီးလန်းပန်းနိုင်ကိုမရောက်သေးပါဘူးလို့ပြောခဲ့တဲ့သူကဒီမိုကရက်သမ္မတဘရက်အိုဘားမားပ
ါ I believe that marriage is the union of one man and one woman. It's what I grew up with, it's what I believe.
လက်ထပ်ထိမ်းမြားမှုဆိုတာဟာအမျိုးသားနဲ့အမျိုးသမီးစုံတွဲကြမှာပဲရှိရမယ်ပေါင်းစည်းမှုလို့ကျွန်တော်ယုံကြည်ပါတယ်ဒီအတိုင်းပဲနားလည်ပြီးကျွန်တော်တို့ကြီးပြင်းလာခဲ့တာပါလို့ပြောခဲ့သူကတော့အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် John Boehner ဖြစ်ပါတယ်ဒီလိုနိုင်ငံရေးလောကသားတွေအကြားမှာအရေးကြီးပြောဆိုညှင်းခုန်နေရတဲ့အကြောင်းအရာကိုပဲ American တရားလွှတ်တော်ချုပ်ကနေကြားနာစီစစ်မှာပါအင်္ဂါနေ့စီစစ်ကြားနာမယ့်အကြောင်းအရာကကယ်လီဖိုးနီးယားပြည်နယ်မှာမဲခွဲဆုံးဖြတ်ထားခဲ့တဲ့ Proposition 8လို့ခေါ်တဲ့လိင်တူချင်းလက်ထပ်ခွင့်ကိုတားမြစ်တဲ့ပြည်နယ်တွင်းဥပဒေဟာတာဒူညီမျှအခွင့်အရေးကာကွယ်မှုဥပဒေပြဋ္ဌာန်းချက်တွေကိုစန့်ကျင်နေမှုရှိမရှိဆိုတာကိုကြားနာဖို့ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့မှာတော့1996ခုနှစ်တုန်းကတည်းကအမေရိကန်ကွန်ဂရက်လွှတ်တော်ထဲမှာမဲခွဲဆုံးဖြတ်ထားခဲ့တဲ့ဒိုမာလို့ခေါ်တဲ့လက်ထပ်ထိမ်းမြှားမှုကာကွယ်ထိန်းသိမ်းရေးဥပဒေဆိုတာဟာလည်းအလားတူတာဒူညီမျှအခွင့်အရေးကာကွယ်မှုပြဋ္ဌာန်းချက်တွေကိုချိုးဖောက်နေခဲ့သလားဆိုတာကိုဗဟိုတရားရုံးတရားသူကြီးတွေကကြားနာကြမှာဖြစ်ပါတယ်။အမေရိကန်ပြည်သူလူထုကြားမှာလည်းဒီအကြောင်းအရာဟာအလွန်စိတ်ဝင်စားစရာဖြစ်နေပါတယ
်။ Gay man, I should have the same opportunity to marry as my three siblings.
Same-sex marriage would accelerate the erosion of our marriage culture.
လိန်တူဆုံမဲ့သူတူဖြစ်တဲ့ပထမပြောသွားသူ Jake Rayden ကသူအနေနဲ့သူ့ရဲ့တခြားမောင်နှမသားချင်း၃ဦးနဲ့ဒန်းတူသူစုံမဲ့တဲ့သူနဲ့လက်ထပ်ခွင့်ရကြင်ပါတယ်လို့ပြောသွားတယ်လို့နောက်တစ်ယောက်ကက်သရင်းကတ်စတန်ကတော့လိန်တူချင်းလက်ထပ်ခွင့်ဆိုတာဟာလက်ထပ်ထိမ်းမြားခြင်းဆိုတဲ့ကြီးမားတဲ့ဒလိထုံးစံတစ်ခုကိုပြည့်ယွင်းသွားစေပါလိမ့်မယ်လို့ယူဆပါတယ်အမေရိကန်ပြည်ထောင်စုလူလူအကြားမှာဒီလိုသဘောထားကွဲလွဲမှုတွေရှိနေပေမဲ့လက်ငင်းစစ်တမ်းတွေအရဆိုရင်တော့လိန်တူထိမ်းမြားလက်ထပ်ခွင့်ဆိုတာကိုလက်ခံလာတဲ့လူအရေးအတွက်ကပိုများလာပြီလို့ဆိုပါတယ်ထောက်ခံတဲ့သူတဝက်ကျော်56ရာခိုင်နှုန်းတောင်ရှိပါတယ်လွန်ခဲ့တဲ့10နှစ်လောက်ကဆိုရင်3ပုံ2ပုံတောင်မရှိခဲ့ပါဘူးဒီလိုပြောင်းလဲထောက်ခံလာသူတွေကြားမှာနိုင်ငံရေးလောကကထင်ရှားသူတွေလည်းပါပါတယ် Republican အထက်လွှတ်တော်အမတ် Rob Portman ဟာလိင်တူချင်းလက်ထပ်ခွင့်ကိုထောက်ခံတဲ့ပထမဆုံး Republican အထက်လွှတ်တော်အမတ်ဖြစ်လာခဲ့ပါတယ
် The joy and the stability of marriage that I've had for over 26 years I want all three of my kids to have it including our son who is gay
26နှစ်ကြာတာယာတဲ့တည်ငြိမ်တဲ့အိမ်တော်စုတစ်ခုရဲ့ဘဝကိုခံစားရင်းကျွန်တော်ရဲ့သားသမီး3ယောက်စလုံးကိုတာဒူညီမျှအခွင့်အရေးတွေရစေချင်ပါတယ်ဒီအထက်မှာကျွန်တော်ရဲ့သားတစ်ယောက်ဟာလိင်တူစုံမဲ့သူတူဖြစ်ပါတယ်လို့အထက်လွှတ်တော်အမတ် Rob Portman ကပြောသွားတာပါသူ့အပြင်တစ်ချိန်က1996ခုနှစ်ဒိုမာလက်ထပ်ထိမ်းမြှောက်မှုကာကွယ်ထိန်းသိမ်းရေးဥပဒေကိုထောက်ခံမဲပေးပြီးလိင်တူချင်းလက်ထပ်မှုကိုတားဆီးခဲ့မှုတဲ့ဒီမိုကရက်အထက်လွှတ်တော်အမတ် Tom Harkin ဆာလည်းအခုတော့အမြင်တွေပြောင်းလာခဲ့ပါပြီလို့ဆိုပါတယ
် Not the only vote I regret but it is one of them yes it was not a good vote I've changed my whole view on that
အဲဒီကမဲပေးခဲ့ရမှာမှားယွင်းခဲ့တာကိုကျွန်တော်နောင်တရပါတယ်ဒီလိုမဲခွဲခဲ့တာကိုကလည်းကောင်းမွန်တဲ့ကိစ္စတစ်ခုမဟုတ်ဘူးလို့လည်းအခုမြင်ပါတယ်အခုတော့ကျွန်တော်အမြင်တွေလုံးဝပြောင်းလဲခဲ့ပါပြီလို့ဒီမိုကရက်အထက်လွှတ်တော်အမတ် Tom Harkin ဆပြောသွားတာပါ။သမ္မတအိုဘားမားအပါအဝင်ဒီမိုကရက်တွေအကြားမှာအများစုကလိင်တူချင်းလက်ထပ်မှုကိုထောက်ခံနေတာဟာအခုဆိုရင်လူထုအများစုရဲ့ဆန္ဒနဲ့ပိုပြီးကိုက်ညီလာနေပါတယ်။ဒါဟာ Republican တွေအတွက်ပြဿနာတရဖြစ်နေပြီလို့ Virginia တက္ကသိုလ်နိုင်ငံရေးသုတေသီ Larry Sabato ကထောက်ပြပါတယ
်။ Within the Republican Party, a majority still oppose same-sex marriage.It's a real dilemma for Republicans.
Republican အများစုကစန့်ကျင်နေတဲ့ဒီကိစ္စဟာလူထုကြားမှာမဲရှုံရမယ့်အနေအထားဖြစ်နေတယ်ဆိုတာသူတို့လည်းသိပါတယ်။ပြဿနာကလူမှုရေးရှေးရိုးဆွဲအတွေးအခေါ်အရဒီကိစ္စကိုမထောက်ခံကျင်သလိုလူထုကြားမဲမရမှာကိုစိုးရိမ်ရတဲ့ပြဿနာလည်းဖြစ်နေတာပါ။ဒီတစ်ပတ်အတွင်းကြားနာမှုပြီးမှာတော့ American ဗဟိုတရားလွှတ်တော်ချုပ်အနေနဲ့သူတို့ကြားနာခဲ့တဲ့ California Proposition 8ပြည်နယ်ဥပဒေနဲ့ဒိုမာလက်ထပ်ထိန်းမြှောက်မှုကာကွယ်ထိန်းသိမ်းရေးပြည်ထောင်စုဥပဒေတို့ဟာလူတိုင်းတာဒူညီမျှအခွင့်အရေးရှိရမယ်ဆိုတဲ့အခြေခံဥပဒေပြဋ္ဌာန်းချက်ကိုဖောက်ပြန်နေခြင်းရှိမရှိဆုံးဖြတ်ရမှာဖြစ်ပါတယ်။တာဒူညီမျှအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့တရားသူကြီးတွေကယူဆပြီးဒီဥပဒေတွေကိုပယ်ဖျက်ပေးလိုက်မယ်ဆိုရင်တော့ဒါဟာအမေရိကန်မှာတမိုင်းဝင်ဆုံးဖြတ်ချက်တွေဖြစ်သွားပါလိမ့်မယ်။အလားတူပဲဥပဒေကြောင်းအရဆုံးဖြတ်ပြီးပြီမို့ဒီမိုကရက်တွေနဲ့ရီပက်ဘလစ်ကင်တွေကြားမှာအငင်းပွားစရာကိစ္စတခုလည်းရော့ပါသွားပြီလို့ယူဆရပါလိမ့်မယ်ခင်ဗျာ။